ာနေကြရတဲ့အတွက်ဓမ္မအင်္ဂလိပ်နိုင်ငံတွေပြည်ထောင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်ကောင်းမယ်ဆိုတဲ့စကားမျိုးကျွန်တော်နားလည်ပါတယ်။နောက်တစ်ခုကကျွန်တော်ဒီအပိုင်းတွင်သိထားတာတစ်ခုကဓမ္မပြည်မှာလုပ်ငန်းအသီးသီးစီမံကိန်းအသီးသီးအကောင့်တွေပေါ်ဖို့အတွက်ဂျပန်နဲ့တရုတ်ပူးပေါင်းဆောင်ရွက်ပြီးတော့အကောင့်တွေပေါ်ဖို့ဟလာပြောဆိုဆွေးနွေးတာတချို့တို့မဟုတ်တွန်းတာတချို့တွန်းအပ်ပြတာတချို့ရှိရလို့ကျွန်တော်အဲ့လိုနားလည်ထားပါတယ်အတိအကျမှန်တော့ကျွန်တော်မသိပါဘူးအဲ့လိုဒီလိုနဲ့ဂျပန်ပူးပေါင်းဆောင်ရွက်နိုင်မယ်အလားလားဒီမှာဒီမှာဘယ်လောက်တိရှိပါလဲတမ်းမကြီ
းဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမြန်မာနိုင်ငံမြန်မာနိုင်ငံအတွက်ယမတမအယေချီတာပါတယ်ဆိုရင်ဟိုမြန်မာနိုင်ငံကနိုင်ငံရေးထင်းညင်မှုဒီမိုကရေစီစီဖို့ပြီးတော့နောက်တစ်ချက်ကစီဘွားရေးကပြန်ပြောဖို့စီဘော်ရဲ့ပြုံပြောင်းမဲ့ဆိုပါမယ်အဲ့ဒါကဒေဂျာပြုံပြောင်းတယ်ပြီးတော့ဗမာပြည်သူလူထုတိုင်းကအဲ့ဒါစီဘွားရဲ့တုတ်တယ်မှုအကျိုးကိုခံစားနိုင်တယ်အဲ့ဒါကိုကျွန်တော်တို့ကအကန့်တီဖို့စေချင်တယ်အဲ့ဒါကိုအကန့်တီဖို့မဲ့ဆိုရင်မြန်မာနိုင်ငံကနိုင်ငံတကာအကွန်လုံးနဲ့အဲ့ဒီဆက်ဆံမှုကမ်ဘောကလို့တယ်ဒါကြောင့်အကူကရကိုင်းပြည်နယ်ခေတ်ဆက်ကြအဲ့ဒီတချို့အနောက်နိုင်ငံများနဲ့ဆက်ဆံမှုကသမျှပြနေပါတယ်။ဒါကြအဲ့ဒါကကျွန်တော်တို့အဒီဟိုမပြည့်စုံချင်ပါဘူး။တကယ်မြန်မာနိုင်ငံအနာဂတ်ကိုစဉ်းစားရဲဆိုရင်ဟိုတရုတ်နိုင်ငံရောအနောက်နိုင်ငံရောအဒီအမေရိကန်အနောက်နိုင်ငံတို့ပြောတဲ့အကမှာအမေရိကန်တွေပါပါမယ်။ EU နိုင်ငံများတွေပါပါတယ်။ပြီးတော့အာဆီယံနိုင်ငံကအရေးကြီးပါတယ်။အဲ့ဒီတော့ဂျပန်တွေပါပါမယ်။အဲ့ဒီတော့တကမ္ဘာလုံးကနိုင်ငံတိုင်းကမြန်မာနိုင်ငံနဲ့အဆင်ပြေတဲ့ဆက်ဆံမှုရှိဖို့တော့တယ်။အဲ့ဒီရှိမှာပဲအဲ့ဒီမြန်မာနိုင်ငံအဲ့ဒီခုနပြောတဲ့နိုင်ငံရဲ့တည်ငြိမ်မှုစီးပွားရေးတိုးတက်မှုအကန့်တီပို့နိုင်ပါမယ်။ဒါကြအဲ့ဒီသဘောတာနဲ့ကျွန်တော်တို့အဲ့ဒီတရုတ်နဲ့မကဘူးဗျ။ဟိုအနောက်နိုင်ငံအမေရိကန်နိုင်ငံတို့နဲ့ကျွန်တော်တို့မြန်မာနိုင်ငံအဲ့ဒီကိုဖြည့်အောင်ပူးပေါင်းပြီးဒီဆောင်ရွက်ကြပါလေခင်ဗျာ
။တမန်ကြီးကျွန်တော်မေကွန်းတစ်ခုပို့မှုလေးလေးနေကြပါတယ်။ကျွန်တော်တို့ပြည်သက်ကလည်းပဲတည်ကျင်တဲ့မေကွန်းလ
ို့
ယုံကြည်ပါတယ်။တရုတ်နဲ့ဂျပန်ကြားမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြင်းထန်ပြန်ဆိုင်လှုပ်ဆောင်နေရတဲ့အနေအထားမျိုးများရှိပါသလားတမန်ကြီး
။အဲ့ဒါကကျွန်တော်တို့ကအပြင်းကလူတိုင်းကအဲ့ဒီလိုပြောပါတယ်။ဆိုတော့အဲ့ဒါကအဲ့ဒီဟိုမခမမာဘူးခင်ဗျာ။ဆိုတော့ကျွန်တော်တို့ကဘာလုပ်နေတယ်လဲဆိုရင်မြန်မာနိုင်ငံစီးပွားရေးတိုးတက်ဖို့အတွက်တကယ်မြန်မာနိုင်ငံကစီးပွားရေးတိုးတက်ပြီးတော့ပြည်သူလူထုကအဲ့ဒီအကျိုးကိုခံစားနိုင်ဖို့အတွက်ဘာအကူအညီများလိုအပ်တယ်အဲ့ဒါကိုစဉ်းစားပြီးတော့လုပ်နေပါလေခင်ဗျာအဲ့ဒါကိုကျွန်တော်တို့တရုတ်နဲ့ပိုင်ဆိုင်ချင်းတော့ဒီစီမံကိန်းလို့မေတ္တာစီမံကိန်းလို့စဉ်းစားတာတခါမှမရှိပါဘူးဒါကြောင့်ကျွန်တော်တို့ကခုနပြောတဲ့အတိုင်းမြန်မာနိုင်ငံစီးပွားရေးတကယ်စစ်မှန်တယ်စီးပွားရေးပြုပြောတော့တယ်မစစ်မှန်တဲ့စီးပွားပြုပြောမှုဆိုတာကတော့အဲ့ဒီ sustainable ဖြစ်တယ်ပြည်သူလူထုကအဲ့ဒီအကျိုးကိုခံစားနိုင်တယ်အဲ့ဒါကိုဖြည့်အောင်လုပ်မယ်ဆိုရင်ဟိုနိုင်ငံတကာဆက်ဆံမှုတက္ကသိုလ်တော့ဆက်ဆံမှုကအိမ်မတမ်းမအရေးကြီးပါတယ်ဒါကြကျွန်တော်တို့ကပြိုင်းဆိုင်တယ်အဲ့ဒါတော့ကျွန်တော်မဟုတ်ပါဘူးခင်ဗျာ
တရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားတာဘာတွေဆိုတာကိုမြန်မာလူထုကတော့မများသိကြပါတယ်တခြားနိုင်ငံတွေနဲ့ပတ်သက်လို့အဲ့လောက်ကြီးသိကြတာတော့မရှိပါဘူးဆိုတော့ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လာရင်အတိအကျမဟာဗျူဟာမျိုးစိတ်ဝင်စားမှုဒီဘာဆိုတာများကျွန်တော်တို့ပြည်သက်ကိုပြောပြတယ်
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ကဟိုမြန်မာနိုင်ငံမှာဆိုရင်နှစ်ခုရှိပါတယ်အကြောင်းကနှစ်ခုရှိပါတယ်ပထမအကြောင်းကမြန်မာနိုင်ငံမှာဆိုရင်မြန်မာနိုင်ငံကကျွန်တော်တို့ဂျပန်နိုင်ငံတွေခြေစိုးရှိနိုင်ငံဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာတိုင်းမှာကျွန်တော်ပြောပါတယ်။ဒုတိယကမ္ဘာစစ်ပွဲကြီးမှာကျွန်တော်တို့မြန်မာနိုင်ငံအထက်တပင်းဗမာလူမျိုးများမို့တိတ်ချင်းမာတဲ့ဒုက္ခကိုပေးခဲ့တယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်ပွဲကြီးပြီးတဲ့ချိန်မှာကျွန်တော်တို့ဂျပန်ကိုအိမ်မတမအားပေးလိုက်တယ်အကူအညီပေးလိုက်တယ်။ဥပမာပြောမယ်ဆိုရင်စာနာရေးကာကိုတိတ်ရှားတဲ့ချိန်မှာတော့ဗမာဆန်းကိုကျွန်တော်တို့ဂျပန်ပြည်ကိုပို့လိုက်တာလည်းရှိပါတယ်။ဒါကြကျွန်တော်တို့ဂျပန်လူမျိုးတိုင်းကဘာကြောင့်လဲမသိပါဘူးမြန်မာနိုင်ငံကိုလားတဲ့လူတိုင်းဂျပန်လူမျိုးတိုင်းကမြန်မာနိုင်ငံကိုအင်မတမ်းမှချစ်တယ်ချိုက်တယ်သဘောချတယ်ဒါကြကျွန်တော်တို့ကဒီတော့ဂျပန်နိုင်ငံအတွက်ဒီတော့တမိုင်းအရာပြည်သူလူထုအချင်းချင်းမှာဒီတော့အင်ကြီးတဲ့နိုင်ငံဆိုတော့ကျွန်တော်တို့ဂျပန်နိုင်ငံအတွက်မြန်မာနိုင်ငံမှာပါရင်တခြားနိုင်ငံမှာလုံးဝနိုင်ငံတစ်ခုမှမရှိတော့ဘူးဒါကြအဲ့ဒီလိုနိုင်ငံပြစ်တဲ့အတွက်ကျွန်တော်တို့ကဒီနိုင်ငံကိုနိုင်ငံမှာမြန်မာနိုင်ငံကနိုင်ငံရေးအရာတွေစီးပွားရေးအရာတွေဤမတမတုတ်တဲ့နိုင်ငံပြည်ချက်ချင်းတဲ့ဘို့အဲ့ဒါကပထမတကူပြပါတယ်ဒါပေမဲ့အဲ့ဒါကမဟာဗျူဟာမဟုတ်ပါဒုတိယအချက်ကမြန်မာနိုင်ငံဆိုရင်မဟာဗျူဟာအရာပြောမယ်ဆိုရင်မြန်မာနိုင်ငံကအာဆီယံနိုင်ငံ メンバーレピテ、アシエタンアシアナイガミアレナイガピテ、エディマミマナイガンガ、ルウイエヤヨ、ディシブアイエヨ、コンチライテアカマ、インマタマインアチレナイガピパレ。エディインアチレナイガンネ、チノロガ、アシエタン、チノロジャパンナイガンネピテ、ナイガイエ、シブアイエ、エダオチノロジャパンナイガ、シブアイエ、トテム、ナイガイエ、テネム、論上言え、えらご信ざれあかんま、ちのろ、あしえたなしゃないがみあいえ、てにえむ、すいばいとてむが、いまたまあいえちばれ。えりごちいられ、ちいれあかんま、みまないがそい、いまたまあいえちばれ。だじゃむろちのろがみまないがんを、とびろすいばいえとてぜじんで、ないがいえてにえむやぜじんで、だじゃえらがちのろ、いえじぴばれ。だじゃくなぴょれ、ちずてんでとぼうね、みまないがんが、あしえたんあしゃないがみあま、いまたまあいえちれないがぴってあとえ。အဲ့ဒီအချမ်းနာကူကြာကျွန်တော်တို့စက်တင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဇာမတိဇာမတိရှင်းပြရတာကျွန်တော်မလဲစိတ်ဝင်စား
ဟုတ်ကဲ့
အဲ့ဒါဒီစက်သေးပဲကျွန်တော်ခေါင်းနဲ့တွေးဝင်လာတာကကျွန်တော်တို့ဥကတရုတ်ဂျပန်အခြေအနေမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောနေကြတာဆိုတော့မြန်မာလူထုပေါ်လေမြန်မာလူမျိုးစုကြားထဲမှာဟလာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့အဆိုးမဟုတ်ဘူးဆိုတော့မှနည်းနည်းမကောင်းတဲ့အမြင်လေးတွေရှိတတ်ကြပါတယ်ဒါလည်းသမိုင်းမြင့်ချီလာတဲ့ကိစ္စပါဒါပေမဲ့ဂျပန်နိုင်ငံနဲ့ပတ်သက်တော့မြန်မာလူ့ကြားထဲမှာအဲ့ဒီလူမျိုးအမြင်မရှိဘူးလို့ကျွန်တော်ရေပုံရနားလည်ထားပါတယ်။အဲ့ဒီပုံမှာရောတမကြီးရောသဘောတူပါလား
။ဟုတ်ကဲ့။အဲ့ဒီနိုင်ငံနိုင်ငံဆိုရင်ဥပမာအင်းနီနာဂျီနိုင်ငံဆက်ဆံမှုကအင်မတမကက်ပါတယ်။ဥပမာဘာပီပီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆိုရင်နေစဆက်နေပါတယ်။ဆိုရင်ဟိုဆက်ဆံမှုကအမျိုးဆုံးရှိပါတယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်တို့ဂျပန်နဲ့မြန်မာနိုင်ငံဆိုရင်နည်းနည်းဝဲပါတယ်ခင်ဗျ။အင်းကြီးနာကြီးနိုင်ငံတို့နိုင်ငံဖြစ်တယ်မဲ့နည်းနည်းဝဲတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အခြေဂျပန်နိုင်ငံရဲ့အခြေအနေနဲ့တရုတ်နိုင်ငံအခြေအနေကမတူပါဘူးခင်ဗျ။ဆိုတော့ဒါပေမဲ့နိုင်ငံဆိုတာအကျဉ်းညာကိုရှယ်လို့မရပါဘူး။ဒါကြောင့်ကျွန်တော်တို့ရတဲ့မျိုးရင်းနာကတော့တရုတ်နိုင်ငံဆက်ဆံမှုတွေအဆင်ပြေဖို့တွေမြန်မာနိုင်ငံတွေအရေးကြီးတယ်ဆိုတော့ကျွန်တော်လုံးဝနားလည်ပါတယ်ခင်ဗျ။ဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံမှုတွေအဆင်ပြေစေခြင်းလေပြီးတော့ခုနအရင်ပြောတဲ့အတိုင်းမြန်မာနိုင်ငံတကယ်စီးပွားရေးနိုင်ငံရေးတုတ်တေဖို့ရှင်းစားမယ်ဆိုရင်ဟိုနိုင်ငံတကားဆက်ဆံမှုအဲ့ဒါကတရုတ်နိုင်ငံတွေပါတယ်အနောက်နိုင်ငံတွေပါတယ်အဆင်အန်တွေပါတယ်အာရှနိုင်ငံတွေပါတယ်အဲ့ဒီဆက်ဆံမှုအကုန်လုံးအဆင်ပြေဖို့ကတော့ပါတယ်ခင်ဗျာအဲ့ဒါပြေဖို့ကျွန်တော်တို့အင်မတန်မှခမျိုးရင်းနေပါတယ်
ဟုတ်ကဲ့ပါတယ်ကျွန်တော်နည်းနည်းလေးဆက်ဆက်တယ်လို့ယူဆပါမယ်နည်းနည်းလေးကွဲတယ်မိကုန်းတခု
ဟုတ်ကဲ့ပါ
ဆင်ပါတယ်အဲ့ဒါကတော့ကျွန်တော်တိထားသလောက်ပေါ့နော်ကျွန်တော်မှားရင်လည်းပြင်ပေးပါကျွန်တော်တိထားသလောက်ဂျပန်နဲ့မြန်မာစစ်ဖက်နှစ်ခုကြားမှာလည်းပဲတချို့ဆက်ဆံရေးတွေရှိထားတယ်လို့ကျွန်တော်တိထားပါတယ်အဲ့ဒီဆက်ဆံရေးအခြေအနေလေးလည
်းနည်းနည်းရှိမှာ
စစ်ဖက်ချင်းချင်းဆက်ဆံရေးစစ်တပ်ချင်းချင်းကျွန်တော်ကစစ်တပ်ချင်းချင်းလို့ဆိုတာလည်းစစ်ဖက်လို့ကျွန်တော်ပြောချင်ပါတယ်စစ်ဖက်ချင်းချင်းဆက်ဆံရေးအခြေအနေလေးနည်းနည်းရှင်းပြပေးပါ
ဦးကဲ့ကျွန်တော်တို့ကအဲ့ဒီဟိုတမဒါဦးတင်စင်အစိုးရတက်လာတဲ့ချိန်မှာကျွန်တော်တို့တတ်မှတ်တော့ကျွန်တော်တို့ဂျပန်ပြည်ကကာဂွေရေးတတ်မှတ်တော့ねကျွန်တော်တို့မြန်မာနိုင်ငံတတ်မှတ်တော့ねကျွန်တော်တို့အခြေချင်းဆက်ဆံမှုအဲ့ဒါကိုကျွန်တော်တို့စနှုန်းနေပါတယ်ခင်ဗျာဥပမာပြောမယ်ဆိုရင်ကျွန်တော်တို့ကမြန်မာနိုင်ငံတတ်မှတ်တော့အရာရှိများကျွန်တော်တို့ဂျပန်နိုင်ငံမှာရှိတဲ့ကာဂွေရေးတက်ကတော့မှာပညာတော်တင့်အရာကျွန်တော်တို့လက်ခံလာတယ်ရှိပါတယ်ပြီးတော့ကျွန်တော်တို့နောက်တစ်ခုကတော့ဒီတမဘေးအန်ဒါရေးကာဂွေဘို့အတွေ့ကျွန်တော်တို့ဂျပန်ပြည်မှာလည်းတမတော်ကအိမတမအရေးကြီးပါတယ်သူတောင်းကဒါကြောင့်မို့လို့ကျွန်တော်တို့ဂျပန်ပြည်မှာရဲ့အသွေးချုံအဲ့ဒီတပံဘေးအန်တရေခခွေဘုအတွေ့တမတော်ရဲ့ခန္ဓာကဘေရောခန္ဓာရှိတယ်အဲ့ဒါကိုကျွန်တော်တို့လည်းအဲ့ဒီဟိုအဲ့ဒီနေခြင်းမူပဲနေတာလည်းရှိပါတယ်ဒါကြောင့်ကျွန်တော်တို့အဲ့ဒီတော့အချင်းချင်းဆက်ဆံမှုလည်းရှိပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျတစ်ဆက်တည်းပါပဲဟိုဂျပန်စစ်ဖက်ကနေပြီးတော့မြန်မာစစ်ဖက်ကိုတခြားအကူအညီထောက်ပံ့နေပေးတာရောရှိပါသေးလား
ဟုတ်ကဲ့အဲ့ဒ
ါပစ္စည်းပိုင်းပေါ့
အဲ့ဒါတော့မရှိပါဘူးခင်ဗျကျွန်တော်တို့ကတကယ်ပြောမယ်ဆိုရင်အကူမြန်မာနိုင်ငံကတတ်မတော်ဆိုရင်အော်မြန်မာနိုင်ငံနိုင်ငံရေးဟိုအကြမ်းအမျိုးမျိုးကြောင့်ဟိုနိုင်ငံရေးမှာတဲ့အဓိကတာဝန်ထမ်းဆောင်ခဲ့ပါလေအခုကအဲ့ဒီဒီမိုကရေစီနိုင်ငံဖြစ်တာပေါ့အယတအစိုးရပေါ်ပေါက်လာပါတယ်အင်ဂျင်နီယာအစိုးရပေါ်ပေါက်လာတယ်ဒါပေမဲ့တတ်မတော်ကတော့ဆက်ပြီးတော့အရေးကြီးတဲ့ခံစားရှိပါတယ်ကျွန်တော်လုံးဝနားလည်ပါတယ်ညင်ချန်ရေးအတွေ့အထူးသဖြင့်အရေးကြီးပါတယ်ဆိုတော့ဒါပေမဲ့တတ်မတော်အစိုးရဒီမိုကရေစီအစိုးရအယတအစိုးရဖြစ်လာတဲ့ချိန်မှာတမတော်အရာဘယ်လိုအဒီဟိုတောင်ဘယ်လိုပုံစံမျိုးနဲ့တောင်တန်းဆိုင်ရမလဲဆိုတာကကျွန်တော်တို့ဂျပန်ဆိုရရဲ့ဂျပန်နိုင်ငံရဲ့အတွေ့အကြုံကိုကျွန်တော်တို့ရှင်းပြပြီးတော့အဲ့ဒီဟိုနားတယ်မှုရနိုင်ဖို့အဲ့ဒါလည်းကျွန်တော်တို့အကူအညီများတစ်ခုပြပါရခင်ဗျာ
ဟုတ်ကဲ့ပါတမကြီးကျေးဇူးများပါခင်ဗျာ